Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်မလ28ရက်တနင်္ဂနွေနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီစံတိုင်းထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ1925နဲ့30တို့အပြင်တက်လမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့မှာစီစဉ်မှုဖြစ်နေကျွန်တော်ဇဝန်လိုင်ကဆောင်ရွက်ပေးတော့မှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတိုင်းအောင်သတင်းတွေမှာတော့အကြမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံသူတွေကိုချေမှုန်းမယ်လို့စစ်ကောင်စီအကြီးအကဲကပြောပါတယ်စစ်ကောင်စီအနေနဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်ဖော်ဆောင်ဖို့နိုင်ငံတကာကတောင်းဆိုလိုက်ကြပါတယ် Bismack Bimstek အဖွဲ့အလဲကြဥက္ကဋ္ဌရဲ့ဖိတ်ကြားချက်အရစစ်ကောင်စီနိုင်ငံသားရေးဝန်ကြီးတက်မယ်လို့ပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်အပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ရုရှားယူကရိန်းစစ်ပွဲအတွင်းသတင်းတောက်တွေအတွက်အသက်အန္တရာယ်ဆိုရင်ရတဲ့အခြေအနေယူကရိန်းတပ်ဖွဲ့တွေအတွက်မြေအောက်ရမုံငွေဖြောပြပွဲအိန္ဒိယနိုင်ငံ New Delhi မြို့ကလေတုညင်ညာမှုအခြေအနေနဲ့ဗြိတိန်နိုင်ငံကတမိုင်းဝင်အမွေအနှစ်တစ်ခုဖြစ်တဲ့ Stonehenge ရှိခိကျောက်တုံကြီးတွေအကြောင်းတမိုင်းပြလိုက်စတဲ့သတင်းဆောင်ပါတွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့
ဒီလိုပေါ်ရန်ကြိုးပေါ်လေအထုမှုတွေကဒုမလက်တွေ့ကြတဲ့ရလကောင်းတွေကတော့ဆက်လာမှာမဟုတ်ဘဲနဲ့ဒီလက်ရှိစစ်ကောင်စီရဲ့အချိန်ဆွဲ
မြမအရေးအာဆီယံရဲ့ကံကြွယ်ဆောင်ရွက်ဖို့ကြောင်းသုံးသပ်ထားတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများကန္တတရင်ကတုဒ္ဒအစီအစဉ်နဲ့ထူးခြားဆံပြတဲ့များစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါခင်ဗျာ။ဒါတွေကိုမတင်ဆက်ခင်တော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့နန်းလောင်တို့ကပြောပြပေးကြပါမယ်
။အကြမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံပတ်ပိုးနေသူတွေကိုအမြင့်ဖြတ်ချေမှုန်းသွားမယ်လို့မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကနေပြည်တော်မှာဒီကနေ့လှုပ်တဲ့တက်မလို့နဲ့စီရေးပြခန်းနာမှာပြောဆိုသွားခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့လို့အကြမ်းဖက်အဖွဲ့တွေနဲ့တော့ဆွေးနွေးကြရမရှိဘူးလို့လည်းပြောဆိုပါတယ်။မြန်မာနိုင်ငံမှာမနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆရာပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်နိုင်နေတဲ့အတွက်အဲဒီနောက်ပိုင်းမှာဒေသအလိုက်လက်နက်ဆွဲကင်ပုံကန္တာတွေရှိခဲ့ပါတယ်။အဲဒီနောက်ပိုင်းမှာဖွဲ့စည်းခဲ့တဲ့ NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့အစည်းတွေဖြင့်သတ်မှတ်ကြေညာထားတာပါလက်ရှိမြန်မာနိုင်ငံရဲ့ပြဿနာကိုပြည်လဲစေဖို့ဆိုရင်အဲ့ဒီအဖွဲ့အစည်းတွေနဲ့ပါဆွေးနွေးဖြေရှင်းဖို့ပြည်တွင်းပြည်ပပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီအကြီးအကဲကဒီအဖွဲ့တွေနဲ့တော့ဆက်ဆက်စရာမရှိဘူးလို့ယတိပြတ်ပယ်ချလိုက်တာပါတစ်ချိန်တည်းမှာပဲပြည်တွင်းပြည်ပအဖွဲ့အစည်းတို့ကတပ်တွင်းဖြိုခွဲမှုတွေရှိနေတာမို့တပ်တွင်းစည်းလုံးညီညွတ်မှုကလည်းအရေးကြီးတယ်လို့မြန်မာစစ်ကောင်ဆောင်ကအဲ့ဒီမင်းကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်ဒီကနေ့မှာပဲဥရောပသမဂ္ဂနဲ့အခြားတိုင်းပြည်20ရဲ့နိုင်ငံသားဝင်ကြီးတွေကမြန်မာပြည်သူတွေကိုထောက်ခံကြောင်းပူးတွဲကြေညာချက်ထုတ်ပြန်လိုက်ကြပါတယ်။စစ်ကောင်စီကိုစန့်ကျင်ကြတဲ့ဆန္ဒပြပွဲတွေကိုလည်းအုပ်စုအသီးသီးကရန်ကုန်မြို့မှာဆန္ဒပြခဲ့ကြပါတယ်။မြမတပ်ပတော်ဟာစစ်ရာဇဝမှုနဲ့လူသားမျိုးနွယ်အပေါ်စော်ကားတဲ့ရာဇဝမှုကျူးလွန်ကြောင်းပြတ်တဲ့လောက်ရက်တွေကိုလုပ်ခဲ့တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီကအစည်းအဝေးခန်းစာတစ်စောင်ထုတ်ပြန်ထားပါတယ်။ရုရှားဒုတိယကာဝေးဝင်ကြီးကအခမ်းအနားကိုတရားဖို့စီစဉ်ရှိခဲ့ပေမဲ့သူရဲ့တိုင်းပြည်ကိစ္စတွေကြောင့်မတရောက်နိုင်ဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်။နိုင်ငံတလောမှာတော့ PDF လို့အသိများကြတဲ့ပြည်သူ့ကာကွယ်ရေးတပ်တွေကတပ်မတော်ကိုပုံကန်တိုက်ခိုက်နေကြဆဲဖြစ်ပြီးတပ်မတော်ဟာထိထိရောက်ရောက်တုံ့ပြန်နိုင်ဖို့ရုံးကန်နေရဆဲဖြစ်တယ်လို့သုံးသက်သူတွေကအကြေဖြတ်ချက်ကြောင်း AFP သတင်းဌာနကဆိုပါတယ်။2021 February ကတရနေ့မှာအာဏာသိမ်းပြီးကလေးကစစ်ကောင်စီကတတ်ဖြတ်ခဲ့သူ1900ကျော်ရှိခဲ့ပြီးဖမ်းဆီးတရားစွဲဆိုထောက်ချခဲ့သူတပေါင်းနာနီးလာပြီဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့အင်တာနက်စာမျက်နှာကပြောပါတယ်မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဆိုင်ပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်မှုအမေရိကန်နိုင်ငံအပါအဝင်နိုင်ငံပေါင်း20ကျော်ကဒီကနေ့ကြောက်တဲ့တက်မလို့နေ့မှာတိုက်တွန်းတောင်းဆိုလိုက်ကြပါတယ်ပြီးခဲ့တဲ့နေ့တွေအတွင်းမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်တပ်ဖြတ်ခံရသူတွေကိုဒီကနေ့မှာအောက်မေ့တတိယအကြောင်းလည်းဖော်ပြတဲ့အဲ့ဒီပူးတွဲကြေညာချက်မှာအမေရိကန်ပြည်ထိုင်ကနေဒါ၊အော်စတြေးလျ၊နယူးဇီလန်၊တောင်ကိုရီးယား၊ယူကရိန်းပါဝင်တိုက်ပြည်20နဲ့ဥရောပသမဂ္ဂတို့ပါဝင်ကြပါတယ်။ဒီကြေညာချက်ကိုအာရှနိုင်ငံတွေတဲကတောင်ကိုရီးယားနိုင်ငံကပါဝင်လက်မှတ်ရေးထိုးထားပါတယ်။လွန်ခဲ့တဲ့နှစ်ဒီရက်မှာပဲအနည်းဆုံးလူ100ကိုစစ်တပ်ကတတ်ခဲ့တယ်လို့ကြေညာချက်ကသတိပြုပြောထားပါတယ်။တချို့နိုင်ငံတွေကအခုလိုအကြမ်းဖက်ဖိနှိပ်နိုင်အောင် မြန်မာစစ်တပ်ကိုလက်နက်တွေရောင်းချခဲ့ကြတယ်လို့ကြေညာချက်ကဆိုပါတယ်။ဂုလသမဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမြောင်းကြဖို့နှိပညာဆိုင်ရာအကူအညီမပေးကြဖို့ကြေညာချက်ကတောင်းဆိုလိုက်ပါတယ်။ဘင်စတက်လိုအင်္ဂလိပ်လိုအတူအဖျင်သိကြတဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနှိပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့စည်းဝေးကိုအလဲက lo pe ja tha la jao bin sat ke mu wa ra ga a sian ye mu wa ra de kwe pya twa ba de na ma ko a thi jan tha la the sat san lou kai na ga pu kaung ma de lo tri ling ga nai yai win ji a ngain sa ji da bo chuk chi jayanat kolam beach ga pyo ba de a khu lo pe ja de twa na ma nai ngan twe ma phit pye ni da rwe ko tri ling ga nai ngan ga a ti ma pyu da ma khauk phu lo le tu ga so ba de sit tat kaung saung nei ne sat sat ya da khet khe the lo le tu ga win kha ma de Tabime, Sunday Loka Jin Apin, let me chacha appear with Yashi Nainelo, Tirilinga Nanjai when you got Yusa Jam, the Hindu, Trenzaga, Jobare. A coolo sick on Sin Nanjai when you go, Pajame, some chacheco, India, Bangladesh, Bhutan, Nippone, Tining and Donet, I may be my Chamaketa, Pit de Lule, Jobare. The Massic on Sigon Minute, Dongale, a coolo, Pajakarava. DC Wima, Pensek, but I didn't go, a debuja be, Lamene, a letter, Okra Dawengo. ထိုင်းနိုင်ငံကိုလွှဲပြောင်းပေးမှာဖြစ်ပါတယ်။ယူကရိန်းပေါ်ကျူးကျော်ခဲ့တဲ့အတွက်ရုရှားကိုပြင်းပြထန်ထန်ရှုတ်ချပေးမယ်။အမေရိကန်ကရုရှားတပ်မတော်ကိုဖြုတ်ချဖို့ကြိုးစားမှာမဟုတ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကပြောကြားလိုက်ပါတယ်။အစ်ဇွေးနိုင်ငံဂျေရုဆလမ်မြို့မှာကျင်းပလက်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကအခုလိုရှင်းလင်းခဲ့တာပါ။ Ukraine Damamo, the Chanang and Langangu Vetripe, Sisin Renai on Damamo, a champion I on, Putin Malo Bangwe Anashi on Lo Bevo, Machina and Gulo, Tamara Biding us, Soda Pichau, American and Yay when you got Shilly Mare. Russia Mavetripe, Benia Mavetripe, Asoya, John Bossabu, Genoma, Mahabua Chatara, Mashi Babu, Benning Amavetripe, Daha, anything and a Pizu Repo Mavetibare, Russia Pizu Repo Vetibarello. Mr. Blanking up your body.
And then Yabe Yamava Chizinico, Nawai Konaigani, Senaiti, Nitomita Seko, Kilohat Singa Lingatonia, Nitomita Nasanga, Kilohat Titi Shekontonia, Nitomita Tonsemne, Kilohat Kotongarofin, Senate Ningrima, Lila Mita Diagoze, Kilohat Singa Kongarani, Pure Tolian Binivarishin.
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညဖက်အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ကမ္ဘာတစ်လုံးနှောင်မျိုးဆက်တွေရဲ့ဒီမိုကရေစီရဲ့အတွက်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေကအကာအကွယ်ပေးဖို့အရေးကြီးကြောင်းပိုလန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောဆိုခဲ့ပါတယ်။တဟအကြီးမားဆုံးစင်ကာပူကိုဖြစ်တယ်လို့လည်းသမ္မတဘိုင်ဒ Adanga, Elu Pyosu Keraba. Ukraine for Russia Roga, Jim Anna Ten Chokin, Six and Ajang, the name Mari Pian. A Pinta, Eadon Tare, Selema Baloya Pidelu, let them wrap Adanga Piovare. Dudia Gabasi, B, Ubri, Simin Siganune, a cheap beauty Saukere, Nangarga Amengo, Taya Singholida Pidelu, let Piovare. The Mrapa Damiko, Taya Tolu and Chekunatambo, Ukraine to Quadri, Bowen, Lurupreta, Don Halau, Raya Casta Shema Sue Yoshi Kevare. She ရှိရှိတိုက်ပွဲအတွက်တာနိတ်ထန်ချကျူပန်ကြပိုလက်သမလာပဒင်ကတူမင်ကိုမတိုက်တွန်းပြောဆိုတော့ပါတယ်စနေနေ့မှာပဲယူကရိန်းနောက်ဖက်ဒေတာလဗစ်မှာရုရှားရဲ့ရော့ကက်ဒုံးနဲ့တိုက်ခတ်မှုကြောင့်လူငေါထမင်းနဲ့တိုက်ခတ်တဲ့အရာရခဲ့ပါတယ်စစ်ဖက်ဆက်ရုံတစ်ခုနဲ့ရင်းနှီးဆက်ရုံတစ်ခုရော့ကက်ဒုံးနဲ့ချက်ထိမှန်ခဲ့တယ်လို့အချို့ရေးမှုမတ်စကင်ကိုဒက်စကီကပြောပါတယ် Russia ရဲ့လက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်မှုတွေဝဟင်းကပါအဆက်မပြတ်ပုံကျဲတိုက်ခတ်မှုတွေကြောင့်ယူကရိန်းတမနာဗလိုဒိုမီယာဇလန်စကီကရုရှားအစိုးရကိုဒေါသတကြီးသတိပေးလိုက်ပါတယ်ရုရှားရဲ့လက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်မှုတွေဝဟင်းကပါအဆက်မပြတ်ပုံကျဲတိုက်ခတ်မှုတွေကြောင့်ယူကရိန်းမျိုးတွေကဆာအိုတွေပြောကြပျက်စီးနေရတယ်လို့ပြည်သူတွေတိတ်ဆုံနေရပြီးဘုံကိုကျင်တွေနဲ့ပုံအော ထောက်ခွဲမှုလူတက်မှုတွေကျူးလွန်နေတဲ့ရုရှားလိုနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်ဆိုပြီးရုရှားဘာသာစကားပြောကြတဲ့ပြည်သူတွေရောရုရှားစကားကိုမပြောကြတော့ဘူးလို့လည်းတမနာဇလန်စကီကစနေနေ့ဗီဒီယိုမိန့်ခေါ်မှာပြောဆိုခဲ့ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကြောင့်တိုက်စုံနေရတဲ့ယူကရိန်းပြည်သူတွေတိုးလာတယ်လို့ညွှန်ရွာတွေလည်းအတော့ကိုထိခိုက်ပျက်စီးနေရတာပါ။ရုရှားနဲ့ဆက်အနီးဝိုင်းခံရ Ukraine အနှုတ်မျိုးဆောင်ရေးအဖွဲ့ကပြောပါရယ်။ရုရှားတို့စတင်ကျူးကျော်လာခြင်းကလေးက Kharkiv မြို့ကိုရုရှားတပ်ဖွဲ့တွေဝိုင်းထားတာဖြစ်ပြီးလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တိုက်ခိုက်နေတာကြောင့်လူနေအိမ်တွေနဲ့အရေးကြီးလာတဲ့အဆောက်အုံတွေထိခိုက်ပျက်စီးနေရတာဖြစ်ပါရယ်။ယူကရိန်းကိုရုရှားတို့မကျိုးကျော်ခင်ကာလတုန်းကဥရောပတိုက်ရဲ့ဖိအားများလာတဲ့စွန့်အိမ်မော်ဒါရေးမှန်းချက်ဟာကမ္ဘာပူနေမှုဖြစ်စေတဲ့ဖလောင်အိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးဖြစ်ပါတယ်။အခုတော့ရုရှားရဲ့ရေနံနဲ့တဘာဝတန်းငွေတွေကိုအကြီးအကျယ်မိခိုနေရတာနဲ့အများဆုံးလျှော့ချနိုင်အောင်ဥရောပတာဝန်ရှိသူတွေအာရုံစိုက်လုပ်ကိုင်နေပါတယ်။ဒါဟာလုံခြုံရေးနဲ့ဥရုယာသီပြောင်းလဲမှုတိုက်ဖျက်ရေးရေးမှန်းချက်တွေရေတိုးအပြိုင်မှုရှိလာမယ့်သဘောလည်းဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်မှုကြောင့်တံခါးပိတ်ဆို့တဲ့အနေနဲ့ရုရှားစီကစွမ်းအင်တွေကိုမဝယ်တော့ဘဲအ мян ဆုံးဖြတ်တောက်ပစ်ဖို့ဆိုရင်အခြားဒေသကစွမ်းအင်တွေရဖို့လိုပါတယ်။ဒီနေရာမှာလောင်စာစီတွေပို့ပြီးတော့ထုတ်ယူဖို့ရေနံပိုက်လိုင်းတွေရေနံတင်ပို့တဲ့နေရာတွေပို့ဆက်လုပ်ဖို့လိုအပ်လာသလိုကြောင်မီသွဲတွေကိုလည်းပို့ပြီးတော့အသုံးပြုရအောင်မှာဖြစ်ပါတယ်။ရေရှည်မှာတွင်းထွက်လောင်စာတွေကိုမသုံးဘဲပြန်ပြည့်မြဲစွမ်းအင်ထက်ပြောင်းလဲဖို့ဆိုရဲဥရောပရဲ့ရေရှည်ရေမှန်းချက်ဟာလက်တလောလောင်စာစီစည်းတွေမြင့်တက်နေတာကြောင့်ပြင်းပြင်းထန်ထန်အကောင့်ထဲပို့ဖို့အထောက်အကူဖြစ်လာနိုင်ပါတယ်။ပြင်းပြင်းမြဲစွမ်းအင်ဟာဥရုယာတီပြောင်းလဲမှုတိုက်ဖြစ်ရေးအတွက်တမကနိုင်ငံတော်လုံခြုံရေးအတွက်ပါအကျိုးပြုရဲဆိုတာစစ်ပွဲတွေကသတိပေးလိုက်ပါပြီလို့လဲကျွမ်းကျင်ပညာရှင်တွေကထောက်ပြနေကြပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့အပြင်ဖက်လူသူအယောက်အပေါက်နည်းလာတဲ့ကျောက်ကဘာနေရံတွေထဲမှာထွင်းထုတ်ထားတဲ့ရှေဟောင်းဗုဒ္ဓရုပ်ပွားတော်တွေကိုတာလီဘန်တွေကထိန်းသိမ်းဆောင်ရှောက်လာကြပါတယ်။အာဖဂန်ပြည်သူတွေရွေးချယ်တင်မြောက်ခဲ့တဲ့အစိုးရကိုဖြုတ်ချပြီးအုပ်ချုပ်နေတဲ့တာလီဘန်တွေအပေါ်နိုင်ငံတကာကတံခါးပိတ်ဆို့မှုတွေချမှတ်ထားတာကြောင့်ဘဏ္ဍာအကြီးအကျယ်လိုအပ်နေချိန်မှာပဲကမ္ဘာအကြီးဆုံးဂျင်းနီတပ်တုတိုက်ကြီးရှိနေတယ်လို့ယုံကြည်ရတဲ့ဒီဒေသမှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့တာလီဘန်တွေကမျှော်လင့်ပြီးတော့အခုလိုလုပ်ကိုင်နေတာပါလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကတော့အာဖဂန်နစ္စတန်နိုင်ငံအခြားအရာတစ်ခုမှရှိတဲ့ရှေဟောင်းအီယာမဗုဒ္ဓရုပ်တုကြီးတစ်ခုကိုတာလီဘန်တို့ကဖောက်ခွဲဖျက်ဆီးခဲ့တာကြောင့်ကဘာတော်ဝါစိတ်ဆူတော်လာထွက်ခဲ့ကြတာပါစစ်ပွဲတွေကြောင့်ကစင်ကလျာဖြစ်နေတဲ့အတွက်အာဖဂန်နစ္စတန်နိုင်ငံထက်ကပေါ်ကျွယ်လာတဲ့တွင်းထွက်တယံဆရာတွေကိုထုတ်ယူမှုမရှိခဲ့ပါဘူးတရုတ်နိုင်ငံဖက်ကတော့အာဖဂန်တွင်းထွက်တယံဆရာတွေအပေါ်စိတ်ဝင်စားမှုရှိပေမဲ့နိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေရှိနေတာကြောင့်တာလီဘန်တို့နဲ့တရိထားဆက်ဆံနေတာဖြစ်ပါတယ
်နောက်ဆုံးရရှိတဲ့သတင်းလေးကိုဥတ္တမောင်တန်းနဲ့နန်းလောင်တို့တင်ပြပေးကြကြတာပါခင်ဗျာ။ VOA American အတန်ကနေတင်းင်းကနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ရုရှား-ယူကရိန်းစစ်ပွဲအတွင်းသတင်းတော့တည်းရဲ့ဘေးကင်းလုံခြုံရေးအခြေအနေကိုတင်ပြပေးချင်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်အတွင်းသတင်းသမား၄ယောက်တည်ဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့တာကြောင့်သတင်းမီဒီယာတွေရဲ့ဘေးကင်းလုံခြုံရေးကိုပံ့ပိုးကူညီဖို့နိုင်ငံဆောင်အဖွဲ့တွေကကြိုးပမ်းလာနေကြပါတယ်။ View သတင်းတော့စီတဝမ်ကကြိုးသတင်းပေးပို့ထားတာကိုကိုရနိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံအပင်မြို့မှာအခုမတ်လအစောပိုင်းတုန်းကတနတ်တန်ဒီဘုံတန်နေနဲ့မိခိုးတွေရှားကပဲသတင်းတော့ဒီထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒါမျိုးမြင်ကွင်းတွေကယူကရိန်းစစ်ပွဲမှာပုံမှန်တွေ့နေရတဲ့မြင်ကွင်းတွေဖြစ်လာနေပြီးရုရှားကယူကရိန်းကိုကျူးကျော်တဲ့ဒီစစ်ပွဲတွေအတွင်းမှာသတင်းတော့ဒီတွေက၄ယောက်သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မီဒီယာအဖွဲ့တွေနဲ့နိုင်ငံကအဖွဲ့အစည်းတွေကတော့သတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးကိုအလေးပေးပြောကြားလာနေပြီးသတင်းသမားတွေဟာအရသာတွေဖြစ်ပြီးတော့စစ်ဘက်ဆိုင်ရာပြစ်မှတ်တွေမဟုတ်ဘူးလို့အလုံးကိုသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့ကယူကရိန်းနိုင်ငံမြို့တော် Kiev နာက Fox သတင်းဌာနကသတင်းတော့ Pia Zagorzhsky နဲ့ Oleksandr Kushnov တို့နှစ်ယောက်တည်ဆုံးခဲ့ပြီးတော့သတင်းတော့ Benjamin Hall ကတော့အပြင်းထန်တမ်းရခဲ့ပြီးတဲ့နောက်သတိပေးမှုတွေတိုးလာခဲ့တာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တရက်ကတော့ဆူရ American ရုပ်ရှင်ထုတ်လုပ်သူ Brand Reno နဲ့သူနဲ့အတူလုပ်တဲ့ Juan Arredondo တို့စီးလာတဲ့ကအပြစ်ခံရတာကြောင့် Brand Reno တည်ဆုံးခဲ့ပြီးတော့ Juan Arredondo ကတော့တမ်းရခဲ့ပါတယ်။ဒါပြင်မတ်လ10ရက်နေ့ကလည်း Russia ဘက်က Kiev မှာရှိတဲ့ TV Tower တိုင်းတစ်ခုကိုပစ်ခတ်မှုအတွင်းLive TV အတွက်ရိုက်ပေးနေတဲ့ Ukraine camera သမား Yevgeny Sakun တည်ဆုံးသွားခဲ့ပါတယ်။
journalists under international humanitarian law are civilians.
ဒေါသနာမှုဆိုင်ရာနိုင်ငံတကာဥပဒေအရဒိန်းတော့တွေဟာရဲသားတွေပဲဖြစ်တယ်။ရဲသားတွေကိုတိုက်ခိုက်တာကဘယ်လိုမှလက်ခံနိုင်စရာမကောင်းတဲ့ကိစ္စဖြစ်ပါလေ။ဒီပြစ်ခတ်ဖြစ်နေတဲ့ဇုံတွေအတွင်းဒိန်းတော့တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဟာစစ်ညာဆွေးမှုမြောက်ပါလေ
။မြေပြင်မှာလက်တွေ့ဒိန်းယူနေတဲ့ဒိန်းတော့တွေဟာအထောက်ကူပေးရေးပစ္စည်းတွေနဲ့တခြားအကူအညီတွေလိုအပ်နေပြီးတော့အဲဒါကြောင့်လက်စည်းမချဒိန်းသမားများအဖွဲ့ကမတ်လ12ရက်နေ့မှာတရင်သမားတွေကိုအကူအညီပေးနိုင်မဲ့စင်တာတစ်ခုကိုလဗစ်မြို့မှာဖွင့်ခဲ့ပါတယ်။ဒါကို UNESCO အဖွဲ့ကလည်းအကူအညီပေးနေပြီးတရင်သမားတွေကိုအကာအကွယ်ပေးရေးပစ္စည်းတွေနဲ့တင်နန်းတွေပို့ချပေးနေပါတယ်။ A Culture of Safety Alliance တရင်မီဒီယာညွှန်မောင်းအဖွဲ့ကတော့တရင်နောက်တွေဘေးကင်းလုံခြုံရေးကိုအဓိကထားလှုပ်ဆောင်နေပါတယ်။တရင်မီဒီယာများညွှန်မောင်းအဖွဲ့ကဒေသခံမီဒီယာတွေကိုကူညီဖို့အတွက်သူတို့ရဲ့အရေးမြင့်တွေနဲ့ဗဟုသုတတွေကိုမျှဝေပေးနေပါတယ်။
We are not an emergency response organization as many of our asymmetry.
ကျမတို့ကကျမတို့နဲ့အတူလက်မှတ်ထိုးထားတဲ့တခြားအဖွဲ့တွေလိုအရေးပေါ်တုံ့ပြန်တဲ့အဖွဲ့မဟုတ်ပါဘူး။ဒါပေမဲ့ဖြစ်နေတာတွေကအရန်ကိုကြီးမားလွန်းတဲ့အတွက်ကျမတို့အနေနဲ့ကျမတို့အဖွဲ့ဝင်တွေကိုဒါမှမဟုတ်မြေပြင်မှာရှိနေတဲ့သတင်းတောက်တွေကိုအကူအညီပေးနိုင်ဖို့တက်နိုင်တဲ့လောက်အကောင်းဆုံးလုပ်နေပါတယ်။ကျမတို့နီးလန်းမျိုးစုံနဲ့ကူညီနေပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာသတင်းတောက်တွေတည်ဆုံခဲ့ရတာကြောင့်သတင်းဌာနတွေအနေနဲ့သတင်းတောက်တွေကိုယူကရိန်းကိုမလွတ်ခင်မှာဒါတွေကိုသတိပေးတဲ့အရာတွေအဖြစ်အသုံးပြုပြီးတော့အနေအထားကိုတရားချင်းချင်းအကဲဖြတ်တင်တယ်လို့ကရစ်ဖင်ကပြောပါတယ်။ယူကရိန်းနိုင်ငံကအနေအထားအဖြစ်ရုရှားနိုင်ငံထဲမှာဖြစ်နေတဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေနဲ့စင်စါဖျက်တောက်မှုတွေကိုလည်းနိုင်ငံကသတင်းမီဒီယာဌာနကမှတ်တမ်းတင်ထားတယ်လို့ကရစ်ဖင်ကပြောပါတယ်။
We have two actually different and important situations going on. One is obviously the war on the ground in Ukraine and what that means.
ကျွန်တော်တို့မှာလုံးဝကိုမတူညီတဲ့အရေးကြီးတဲ့အခြေအနေနှစ်ခုဖြစ်နေပါတယ်။တစ်ခုကယူကရိန်းနိုင်ငံမှာဖြစ်နေတဲ့စစ်ပွဲဖြစ်ပြီးဒီပရိပခကိုယူကရိန်းနဲ့နိုင်ငံသားသတင်းတော်တွေကဖော်ပြနေကြပါတယ်။နောက်တစ်ဖက်မှာတော့ရုရှားနိုင်ငံနဲ့မှာပဲသူတို့ကိုယ်တိုင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုပိတ်မှတ်ထားပြီးဖိနှိပ်မှုတွေကိုအကြီးအကျယ်လှုံ့ဆော်နေပါတယ်။
လက်တွေ့မြေပြင်အခြေအနေမှာရှိနေတဲ့သတင်းတော်တွေအတွက်ကတော့အချိန်အတော်ကြာတဲ့အထိအကူအညီတွေလိုအပ်နေဦးမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာနယူးဒေလီမြို့ကလေတုညင်ညာမှုအခြေအနေအကြောင်းကိုတင်ပြပေးသွားပါမယ်။အခုတော့ယူကရိန်းကာကွယ်ရေးအဖွဲ့တွေအတွက်မြေအောက်ရန်ပုံငွေရှာပွဲအကြောင်းကိုပြောပြပေးခြင်းပါလေ။ယူကရိန်းနိုင်ငံကခါကီးဖ်မြို့မှာနယ်မြေကာကွယ်ရေးတပ်အရန်အားစုတွေလိုအပ်နေတဲ့ပစ္စည်းတွေအတွက်ရန်ပုံငွေအွန်လိုင်းဖြိုဖြိုပွဲတစ်ခုကိုမြေအောက်တိုက်ခန်းတစ်ခုကနေကြပြားဆရာတွေဂီတပညာရှင်တွေကကျင်းပခဲ့ကြပါတယ်။ဒီအကြောင်း AP သတင်းဌာနရဲ့ဆောင်းပါးကိုဥတမောင်တန်းကပြောပြပေးမှာပါခင
်။ယူကရိန်းမှာစစ်ပွဲဆက်ဖြစ်နေပါတယ်။ဒီချိန်မှာပဲရုရှားစစ်တပ်ကဝိုင်းထားတဲ့ကာကစ်မြို့မှာနုပညာသမားတွေကမြေအောက်ပို့ခွာနေရမှာအထူးဖြော်ပြပွဲတစ်ခုကျင်းပလေ့ကြပါတယ်။မြောက်ထအခန်းတစ်ခန်းထဲမှာကဗျာဆရာတွေနဲ့ဂီတဆရာတွေကဖြစ်တယ်လို့ရရာပစ္စည်းနဲ့ဖြော်ပြရေးစင်ဆောက်ကြပါတယ်။ဒီလူတွေရဲ့စိတ်ဓာတ်ကိုမြင့်တင်နိုင်အောင်တိုင်းပြည်ကိုကာကွယ်နေကြတဲ့လူတွေကိုကူညီဖို့ရံမဝင်ရရှိအောင်လူချိုက်များတဲ့ကဗျာတွေကိုကဗျာဆရာတွေကရစ်ပြကြပါတယ်။လူချိုက်များတဲ့သချင်းတွေကိုဂီတပညာရှင်တွေကတီးဆုံတီးမှုတ်ကြပါတယ်။ဂီတပညာရှင်Vasil Radkov အခုလိုပြောပါတယ
်။ Pytanie w tym, że dziś na naszą obronę u nas
Czetna ga nemigawe တွေတော်တော်များများမှာ PC PC ရမစုံလင်ကြတာပဲဗျ။ကြီးကရင်ယူတွေမရှိပါဘူး။တခြား PC တွေလည်းမရှိကြပါဘူး။အဲ့လို PC တွေကျွန်တော်တို့တကယ်လိုနေပါတယ်။ဂီတကိုလွမ်းလို့ကျွန်တော်တို့ကတီးမှုန့်နေတာမဟုတ်ပါဘူး။ Russia ကြွကြမှုကိုခုခံနေတာတလားရှိပါပြီ။ကျွန်တော်တို့ကိုကူညီနိုင်တဲ့လူတွေရဲ့ပံ့ပိုးထောက်ခံမှုလိုအပ်ပါတယ်
။ Ukraine ကဗျာဆရာစာဟီးစာဒန်ကဗျာဖတ်နေတာကိုမြင်ကြရမှာပါသူကလည်းအခုလိုပြောပါလေ
မနက်စတဲ့ရက်မှတကူပေါ်နိုသရပီယု
ကျွန်တော်တို့အတွက်တော့ဒါကကုထုံးတစ်မျိုးပါပဲစိတ်တူတဲ့သူတွေဆွေးမိတဲ့အခါကျန်တာကကြောက်စရာမဟုတ်တော့ဘူးကျွန်တော်ထင်တယ်လေဒီမှာဘသူကဘာမှမကြောက်ကြတော့ဘူ
းကဗျာဆရာအာတန်ပိုလန်ဇာကအတွက်တော့ဘဝမှာဆက်လက်အပြည့်ဝနေထိုင်တာကအရေးကြီးပါတယ်သူကအခုလိုဆိုပါတယ်
творно для того чтобы наслаждаться
ความยาวปล่อยชวนโมเนี่ยตายาจีนูโบบวชโผ่นนี้เกิดาบาดาก็เสร็จด้วยมาปูพี่ตองอี้จี้บาเลยเหม่อลิ้นแจ่ฤยงจีหมู่ฤมิตรฤไม่เปี่ยวซ้องโบด้วยดาก็ปูพี่อี้จี้บาเลยตะชาตุฤโกโนจั่วเสียโบเนี่ยไตป่วยဝင်နိုင်အောင်อินอาฤศีลาเสียโ ဒါကပိုပြီးအရေးကြီးပါတယ
်ဖြောပြပွဲကိုအင်တာနက်ကနေပြသခဲ့တာပါနယ်မြေကာကွယ်ရေးတပ်တွေရဲ့ရန်အင်အားစုတွေလိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူရေးအတွက်ရန်ပုံငွေပွဲဖြစ်ဒီပွဲကိုကျင်းပခဲ့တာဖြစ်ပါတယ်ယူကရိန်းငွေ4000ကျော်အမေရိကန်ဒေါ်လာ1360ပတ်ဝန်းကျင်ရန်ပုံငွေရခဲ့တယ်လို့ပပကာလိုတီဝိုင်းကိုဦးဆောင်သူနဲ့ဖြောပြပွဲစီစဉ်သူဘတ်ဆယ်ရက်ကိုကပြောပါတယ်ခင်ဗျာ
ဥဒမသံတင်ပြပေးခဲ့တာပါခင်ဗျာဖီယိုအမေရိကန်တန်ကနေတင်းငွေနဲ့ညာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်မှာဗြိတိန်နိုင်ငံက Stonehenge ရှေးခေတ်ကျောက်တုံးစုကြီးတွေနဲ့ပတ်သက်တဲ့ပြကန်းအကြောင်းကိုပြောပြပေးပါမယ်အခုတော့အိန္ဒိယနိုင်ငံ New Delhi မြို့ကလေတုညဉာမှုအကြောင်းကိုပြောပြချင်ပါတယ်အိန္ဒိယနိုင်ငံ New Delhi မြို့ဟာကမ္ဘာမှာလေတုညဉာမှုအဆိုးဝါးဆုံးမြို့ဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံအခြေစိုက်လေတုအရေးအသွေးစစ်ဆေးတဲ့ IQ Air အဖွဲ့ရဲ့လေ့လာချက်ကဆိုပါတယ်လေတုညဉာမှုကြောင့်အိန္ဒိယနိုင်ငံမှာလူပေါင်းများစွာသေဆုံးခဲ့ရပါတယ်ဒီကြောင့် Rajya သတင်းကိုအခြေခံပြီးအလိမာကပြောပြပေးမှာပါခင်ဗျာ
အိန္ဒိယနိုင်ငံမြို့တော် New Delhi ဟာ2021ခုနှစ်မှာလဲလင်းနစ်ဆက်တိုက်ကမ္ဘာလေတုညဉ့်ညမှုအဆိုးဆုံးနိုင်ငံဖြစ်တယ်လို့ဆွစ်ဇာလန်အခြေစိုက်လေတုအရေးအတွက်စစ်ဆေးတဲ့ IQA အဖွဲ့ရဲ့လေ့လာချက်တွေမှာဖော်ပြထားပါတယ်။ဒီလေတုညဉ့်ညမှုကြောင့်နှစ်စဉ်လူသားမောင်းများစွာတေဆုံးနေရပြီးဒီအစိတ်အသင်လေတုကိုတိုက်ဖျက်ဖို့အစီအစဉ်တွေလိုအပ်တယ်လို့လည်းလေ့လာချက်ကဖော်ပြထားပါတယ်။လေတုညဉ့်ညမှုအဆင့်အဆိုးဆုံး PM2.5 ရှိတယ်လို့ IQA အဖွဲ့ကသုတေသနပြုထားပြီးဒီ PM2.5 အဆင့်အမှုံအမွားတွေကအဆုတ်အတွင်းထဲထိဝင်နိုင်လောက်အောင်သေးငယ်ပြီးသွေးကြော်တွေဝင်သွားပြီးတော့အဆုတ်ကင်စားလို့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေကိုဖြစ်စေပါတယ်။ကမ္ဘာလေတုအမြင့်များဆုံးမြို့6ခုလုံးကအိန္ဒိယနိုင်ငံကဖြစ်ပြီးတရုတ်နိုင်ငံရဲ့မြို့ထက်ဝက်ကျော်လောက်ကတော့ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်လေတုညဉ့်ညမှုကျဆင်းသွားတယ်လို့ IQA အဖွဲ့ရဲ့လေ့လာချက်တွေကဆိုပါတယ
်။လူဘုံကပတ်စပြီးဟရိကေဂါရ်က
မြို့ထဲမှာနှစ်ဘင်းတက်ရင်ဒေဘင်းတက်ရင်တွေအိမ်တိုင်းလိုလိုရှိကြပါတယ်။ဒါကြောင့်လူတွေကအများသုံးပို့ဆောင်ရေးရင်တွေကိုမသုံးကြတော့ပါဘူး။သူတို့ကိုယ်ပိုင်ကားတွေကိုစီးကြတယ်။ဒီလိုလမ်းပေါ်မှာကားတွေများလာပြီးရင်ကျော်ပိတ်ဆို့မှုတွေများလာပေါ့။ကားရီကနေထွက်လာတဲ့ဓာတ်ငွေတွေကလေတုညဉ့်ညမ်းမှုတွေဖြစ်လာစေလို့ရင်ကျောပိတ်ဆို့မှုတွေပိုဆိုးလာစေပါတယ
်။2021ခုနှစ်ရဲ့လေတုအရေးအသွေးစီးရင်မှာအိန္ဒိယနိုင်ငံမြို့တော်ဝါလောက်က WHO ကမ္ဘာစံမာရေးအဖွဲ့ရဲ့နှစ်စဉ်လေတုအရေးအသွေး PM2.5 ကိုဆယ်ကျားလောက်ကျော်လွန်နေတယ်လို့ IQA အဖွဲ့ရဲ့အမှုဆောင်ရရှိချုပ် Frank Hammers က Rider သတင်းဌာနကိုပို့တဲ့အီးမေးလ်မှာပြောထားတာပါ။2020ခုနှစ်မှာ New Delhi မြို့ရဲ့လေတုညဉ့်ညမ်းမှုကြောင့်ခန့်မှန်းစီလူပေါင်း9,400အရွယ်မတိုင်ကြီးသေဆုံးခဲ့ရပြီးဒါဟာတခြားကမ္ဘာမြို့ကြီးတွေထက်သေဆုံးသူပိုများတယ်လို့အရှေ့တောင်အာရှတဘာဝအပတ်ဝန်းကျင်အဖွဲ့ C Greenpeace နဲ့ IQA အဖွဲ့တို့ရဲ့လေ့လာချက်တွေကဆိုပါတယ
် We need to have a mass
တန်ရှင်းတဲ့လေတုကိုဖန်တီးဖို့ဒီနယ်ပယ်မှာကျွမ်းကျင်တဲ့အသိပညာရှိတဲ့မျိုးဆက်သစ်တွေကျမတို့တော်တော်များများလိုအပ်တယ်လေ
အိန္ဒိယနိုင်ငံမှာလေတုအစိတ်အကြောက်ဖြစ်ကြောင်းစိန်ဆောင်ရသည့်တိုင်းမှာနိုင်ငံအာဏာပိုင်တွေကကြောင်းတွေပိတ်ခိုင်းသလိုကလေးများစုကလည်းအသက်ရှူကြတာတွေကြောင့်စေယုံတက်ကြရပါတယ်။2019ခုနှစ်မှာလေတုညဉ့်ညမ်းမှုကြောင်းအိန္ဒိယနိုင်ငံမှာလူပေါင်း 1.69 တန်းကျော်သေဆုံးခဲ့ရတယ်လို့ Lancet ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။
Chad, Pakistan, Tajikistan နဲ့အိန္ဒိယတို့ဟာလေတုအရေးအတွက်အစိုးဆုံး၅နိုင်ငံစီးနဲ့မှာပါဝင်ပါတယ်။လေတုအရေးအတွက်တက်ဆင်မှုရှိတဲ့ဒေသတွေမှာတော့ Pacific သမုဒ္ဒရာအနောက်တောင်ပိုင်းနဲ့ပြင်သစ်ပိုင်းနဲ့ New Caledonia ရဲ့မြို့တော် New Mere တို့ကထိပ်ဆုံးမှရှိပါတယ်။လေတုအရေးအတွက်ကောင်းတဲ့တခြားနေရာတွေကတော့ Caribbean ဒေသက US Virgin Islands နဲ့ Puerto Rico, Africa ကမ်းလွန် Atlantic မှာရှိတဲ့ Cape Verde တို့ဖြစ်ပါတယ်။2019ခုနှစ်မှာစတင်ခဲ့တဲ့ IQN နှစ်စဉ်အစည်းအဝေးခန်းစာကိုနိုင်ငံဒေသတွေနဲ့နေနေပေါင်း118ခုကမြို့ပေါင်း6,495မြို့တို့ကလေတုအရေးအသွေး PM2.5 ကိုအခြေခံစမ်းစစ်ထားတာဖြစ်ပါတယ်ရှင
်။အလေးမှာပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ Stonehenge ရှေးခေတ်ကျောက်တုံးကြီးတွေနဲ့ပတ်သက်တဲ့ပြကန်းအကြောင်းကိုပြောပြချင်ပါတယ်။ဗြိတိန်နိုင်ငံကတမဝင်အမွေအနှစ်တစ်ခုဖြစ်တဲ့ Stonehenge ရှေးခေတ်ကျောက်တုံးစုကြီးတွေနဲ့ပတ်သက်တဲ့ပြကန်းတစ်တခုကိုလန်ဒန်မြို့က British Museum ပြတိုက်မှာဖေဖော်ဝါရီလဒုတိယပတ်ကစပြီးပြသထားပါတယ်။ပုံစံအမျိုးမျိုးရှိတဲ့ကျောက်တုံးကြီးတွေကိုစနစ်တကျနေရာချထားတဲ့ Stonehenge နဲ့ပတ်သက်ပြီးရှေးခေတ်လူသားတွေရဲ့နေထိုင်မှုဘဝကိုဒီပြကန်းမှာစူးစမ်းလေ့လာနိုင်ကြပါတယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့နားလောင်ကပြောပြပေးပါမှာခင်ဗျာ။
ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဌာန UNESCO ရဲ့ကမ္ဘာအမွေအနှစ်တစ်ခုဖြစ်တဲ့ Stonehenge ဟာအင်္ဂလန်ကြီးလက်ဒေသမှာရှိပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း9000ကျော် BC 2500ဝန်းကျင်လောက်က
ဒီနေ့ကျွန်တော်တို့ကလူသားတွေအခြေချခဲ့တဲ့နေရာမှာကြောက်တုံးကြီးတွေပေါ်ပေါက်ခဲ့တာပါဒါပေမဲ့လည်းအရွယ်အစားကြီးမားလာတဲ့အဲ့ဒီကြောက်တုံးကြီးတွေကိုဘသူတွေကပါရွေးချက်နဲ့ဖန်နှိပ်ခဲ့တာလဲဆိုတာနဲ့တည့်ရလိုအပ်ချက်အတော်များများရာစုနဲ့နဲ့ချီပဟေလိဖြစ်နေပါသေးတယ် Stonehenge ကိုစတင်တည်ထားခဲ့တဲ့ကာလရှေ့ခေတ်လူသားတွေအသုံးပြုခဲ့တဲ့ပစ္စည်းပစ္စည်းအရေ
In the exhibition, we explore the history of Stonehenge.
We pull apart Stonehenge. ထိမ့်မှန်နေရာမျိုးစုံရှိခဲ့ပါတယ်ဥပမာ Stonehenge ကိုဘယ်လိုစပြီးတည်ထားခဲ့တာလဲအဲ့ဒီနေရာတွေဟာအခမ်းအနားတွေကျင်းပတဲ့ဝတ်ပြုစုတောင်းရနေရာမျိုးနောက်ပိုင်းမှာပိုပြီးဖြစ်လာသလားဆိုတာမျိုးပါအီတလီနိုင်ငံမှာတူးဖို့တွေ့ရှိခဲ့တဲ့အလားတူကာလကကြောက်တုံးတွေမှာတော့နေမင်းပုံကိုထွင်းထုတ်ထားပါတယ် အဝိုင်းပတ်နေရာချထားတဲ့ Stonehenge ကကြောက်တုံးကြီးတွေကတော့နွေရာသီနေထွက်ရလမ်းကြောင်းဖက်မျက်နှာမူပြီးတော့တည်ထားတဲ့အတွက်ကြောင့်ထင်ရှားတာပါ
ဒီပြခန်းမှာပဲကြေးတယ်ရွှေတယ်နဲ့လှုပ်ထားတဲ့လက်တူတွေဒိုင်းတွေကိုလည်းပြသထားတာပါဒီပစ္စည်းတွေကိုတော့တိုက်ပွဲဝင်စစ်တီတော်တွေအတွက်ဖန်နှိပ်ခဲ့တာလို့ယုံကြည်ရပါတယ်စတုန်းဟင်းခ်ခေတ်ကာလလူတွေတည်ဆုံတဲ့အခါအတူမြုံနှံခဲ့တဲ့ပစ္စည်းတွေအရအဲ့ဒီခေတ်ကကိုးကွယ်ယုံကြည်မှုနဲ့ဆိုင်တဲ့တဲလွန်စာတွေကိုလည်းခံမနိုင်ပါတယ်
The archaeological significance of the new discovery is twofold
ဒီပေါ်တွေ့ရှိတဲ့အသည့်တွေကိုနှစ်ပိုင်းခွဲနိုင်ပါတယ်ပြည်တည်နဲ့အိုင်ယာလန်ကလူတွေဟာသိပ်ပြီးစင်တူတဲ့သင်္ကေတတွေကိုအသုံးပြုခဲ့ပြီး ဘာသာရေးယူဆတွေတောင်သိပ်ကွဲပြားဖို့မရဘူးဆိုတာအခုမြင်ရတဲ့ဘုံတွေကိုကြည့်ပြီးပြောနိုင်ပါတယ်အဲဒီကာလာတော့ကတဏျာနဲ့တဏျာကုလူသွားလာဖို့ရနေကြကြာပြီးတိတ်ခက်ခဲ့ပါတယ်လမ်းပေါက်ထားတာမရှိတဲ့အတွက်သွားရေးလာရေးမလွယ်ကူပါဘူးကလေးတောင်းတဲ့အတူအဲဒီဘုံကိုမြုံနှံထားတာပါဒါသိပ်ကိုရှားပါတယ်ဖြစ်ရပါ
Stonehenge နဲ့တကယ်ဖန်တီးထားခဲ့တဲ့ Norfolk ကန်ချီမှာတူးဖော်ထားတဲ့ Seahenge တက်တာတုံးကြီးတွေကိုလည်းပြသထားတာပါလူငယ်တဲ့နှစ်ပေါင်း၄000ကျော် PC 2000လောက်ကလက်စတာရှာမှာတွေ့ခဲ့တဲ့အမျိုးသမီးရုပ်ကျွင်းတစ်ခုမှာတော့ရွှေနဲ့ခတ်ထားတဲ့အပေါ်ယွင်းတစ်ခုကိုပါထည့်ပြီးတော့မြုံနှံထားတာပါသူကတော့အချောအလဆုံးလို့ဆိုတဲ့အမျိုးသမီးတွေရဲ့ခေါင်းဆောင်တယောက်ဖြစ်ပုံရပြီးအခမ်းအနားတွေမှာဒီရွှေထက်ကိုဆင်မြန်းခဲ့ပုံရတယ်လို့လည်းပညာရှင်တွေကယူဆပါတယ် Cornwell ရွှေနဲ့ဥရောပအလဲပိုင်းကကြေးထက်ကိုရောပြီးတော့သွန်းလုပ်ထားတဲ့လင်မန်းလ British Museum
ပြောပါတယ်။ဘရစ်ရှ်မျူဇီယံပြတဲ့နယ်မိုင်း90အကွာလောက်မှာရှိတဲ့စတုန်းဟန့်စီကိုလာပြီးတော့လေ့လာရင်တော့အတွင်းကြကြပို့ပြီးတော့နားလည်မယ်လို့လည်းပညာရှင်တွေကပြောပါတယ်။စတုန်းဟန့်ထင်သင့်ရဲ့အကြီးတန်းတာဝန်ခံဟက်တာစီဘရစ်ကအခုလိုဖိတ်ခေါ်ပါတယ်။
The Wall of Stonehenge ပြခန်းကိုတော့ February 19 ရက်နေ့ကနေ July 19 ရက်နေ့အထိ 6 လကြာပြသတော့မှာလည်းဖြစ်ပါတယ်။ကျမအင်္ဂလာဝါ
ငါလောင်တင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာခင်ဗျာ။
UN Mobile Season ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA season တွေကို direct နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ထားရှုနိုင်ပါတယ်ခင်ဗျာ။
ပရရှင်တို့ခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းညဝက်အစီအစဉ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများကန္တာသတင်းတွေကတုဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကန္တာတွေကိုတင်ပြပေးတော့မှာပါပထမအဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ဒီသွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်မြန်မာနိုင်ငံရေးပြဿနာအာဆီယံဖြေရှင်းနိုင်ပါမလားဆိုတာကိုဆွေးနွေးတင်ပြမှာပါ။မိုက်အင်ဂျင်နဂါကူညီတင်ဆက်ပေးထားပါလားခင
်ဗျ။အားလုံးမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြန်မာနိုင်ငံရေးပြဿနာအာဆီယံဖြေရှင်းပေးနိုင်ပါမလားဆိုတဲ့အကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာနိုင်ငံဆိုင်ရာအာဆီယံထူးခြားစလေကမ္ဘောဒီးယားနိုင်ငံကြားရေးဝန်ကြီးပရတ်ဆွန်ခွန်းဟာမတ်လ20ရက်နေ့ကနေ23ရက်နေ့အထိ3ရက်ကြာခီးစဉ်အဖြစ်မြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒီအကြောင်းကိုဘန်ကောက်ပို့သတင်းစာကြီးကမြန်မာစစ်တပ်ကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဖို့အာဆီယံအထူးကိုယ်စားလှယ်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့2022မတ်လ23ရက်နေ့ကဖော်ပြထားပါတယ်။ဆောင်းပါးရဲ့အစမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာစစ်ကောင်စီကိုစစ်ဆင်ရေးတွေအတွင်းထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းအမှုရင်ဆိုင်နေရာဇဲဖြစ်လို့ဖမ်းဆီးထိန်းသိမ်းခြင်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တော့စစ်ကောင်ဆောင်တွေကအာဆီယံအထူးကိုယ်စားလှယ်ကိုတွဲခွင့်မပေးခဲ့ဘူးလို့ရေးသားထားပါတယ်။ဒါ့အပြင်မြန်မာအရေးအချုပ်ထွေးပြီးဖြေရှင်းဖို့အချိန်ယူရလိမ့်မယ်။အာဆီယံလက်ကျဥက္ကဋ္ဌတက်တန်းတစ်ခုအတွင်းဒါမှမဟုတ်လက်ရှိအလက်ကျဥက္ကဋ္ဌကမ္ဘောဒီးယားတာဝန်ယူထားတဲ့တက်တန်းအတွင်းမှာတော့ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့အာဆီယံအထူးကိုယ်စားလှယ်ကပြောကြောင်းလေဆောင်းပါးမှာဖော်ပြထားပါတယ်
။ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဟာအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်ခွင့်ရတဲ့ခီးစဉ်မှာသူ့အရင်ပထမဆုံးမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခန့်ချင်းခံရတဲ့သူဟာဘရူနိုင်းဒုတိယနိုင်ငံသားဝင်ကြီးအေရဝန်ယူဆပ်ဖြစ်ပါတယ်။အေရဝန်ယူဆပ်ဟာအထူးကိုယ်စားလှယ်တက်တန်းသာကုန်သွားတယ်။မြန်မာနိုင်ငံကိုတခေါက်မှသွားရောက်နိုင်ခဲ့ခြင်းမရှိပါဘူး။မြန်မာအရေးပေါ်အာဆီယံဘုံသဘောတူညီချက်၅ချက်ချမှတ်ထားရမှာတက်ဆိုင်သူတွေကြားအပြုသဘောဆောင်တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းစွာအပြေရှားရေးဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။သက်ဆိုင်သူတွေကြားဆိုတဲ့စကားရက်ကိုအတိတ်ဘွယ်ဖွင့်ဆိုရမှာတော့တဦးနဲ့တဦးအမြင်မတူကြပါဘူးစစ်ကောင်စီကတော့ CRPH NUG NUCC တို့ကိုသက်ဆိုင်သူများလို့မတတ်မှတ်ပါဘူးအာဆီယံအထူးကိုယ်စားလှယ်ပတ်ဆိုခွန်းကတော့သူ့ရဲ့ခီးစဉ်မတိုင်ခင်မှာဒေါန်ဆန်းစုကြည်အပါအဝင် CRPH NUG တို့နဲ့တွဲဆုံလို့ရတယ်လို့ပြောကြားခဲ့ပေမဲ့စစ်ကောင်စီကတော့ခွင့်မပြုခဲ့ပါဘူး
အမှန်ကတော့အာဆီယံဘုံသဘောတူညီချက်၅ချက်ဆိုတာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံရေးပေါ်အစည်းအဝေးမှာအာဆီယံခေါင်းဆောင်တွေကသဘောတူညီချမှတ်ခဲ့တာပါ။2021ခုနှစ်အေပီလ24ရက်နေ့ကပြုလုပ်ခဲ့တဲ့အာဆီယံရေးပေါ်အစည်းအဝေးကိုအာနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမယောင်လိုင်ကိုတိုင်တက်ရောက်ဆွေးနွေးခဲ့ပြီးသဘောတူညီခဲ့တာပါ။ဒါ့ပြင်နောက်ပိုင်းမှာမြန်မာစစ်ကောင်စီကဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင့်ထဲမဖော်ခဲ့ပါဘူး။ဒါကြောင့်လေအာဆီယံရေးပေါ်အစည်းအဝေးနောက်ပိုင်းမှာပြုလုပ်တဲ့အာဆီယံအစည်းအဝေးတွေမှာမြန်မာစစ်ကောင်စီခေါင်းဆောင်နဲ့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးတို့ကိုတက်ရောက်ခွင့်မပြုတော့ပါဘူးအာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီကအကောင့်အထည်မဖော်မချင်းအာဆီယံအစည်းအဝေးတွေကိုတက်ရောက်ခွင့်မပြုနိုင်ဘူးလို့အာဆီယံရဲ့သဘောထားကိုရှင်းလင်းစွာထုတ်ပြန်ခဲ့ပါတယ်
ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကလည်းမြန်မာနိုင်ငံရဲ့အကြက်အတဲကိုဖြည့်ရှင်းဖို့အာဆီယံအဖွဲ့ကြီးရဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ဖို့သဘောတူထောက်ခံထားကြပါတယ်။အဲ့ဒီဘုံသဘောတူညီချက်၅ချက်ကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးတက်ဆိုင်သူအလုံးထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်ကြဖို့ပြည်သူတွေရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြေတစ်ခုရအောင်တက်ဆိုင်သူအလုံးအပြုသဘောဆွေးနွေးကြဖို့အာဆီယံအတွင်းမှုချုပ်ရဲ့အကူအညီနဲ့ဆွေးနွေးရေးလုပ်ငန်းစဉ်အကောင့်ထည့်ဖော်နိုင်အောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်တယောက်ကကြားဝင်ညှိနှိုင်းပေးဖို့အာဆီယံအသင်းရဲ့လူသားချင်းစာနာမှုအကူအညီပေးရေးဌာနကတစ်စိမြန်မာနိုင်ငံကိုအကူအညီတွေပေးဖို့သက်ဆိုင်သူအားလုံးနဲ့တွေ့ဆုံဖို့အာဆီယံအထူးကိုယ်စားလှယ်နဲ့အဖွဲ့မြန်မာနိုင်ငံကိုဆေလွတ်ဖို့ဖြစ်ပါတယ် အာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးရဲ့မြန်မာနိုင်ငံခီးစင်နဲ့ပတ်သက်ပြီးခီးစင်မတိုင်မီမှာ VOA မြန်မာပိုင်းကသဘောထားအမြင်တချို့ကိုမေးမြန်းခဲ့ပါတယ်။အဲ့ဒီလိုမေးမြန်းရမှာ NUG ရဲ့အာဆီယံဆိုင်ရာတပ်အမတ်ကြီးဖြစ်တဲ့ဥပိုလ်လာတင်ကသူ့အမြင်ကိုအခုလိုပြောခဲ့ပါတယ
်။မြို့ပေါ်ရန်ကျောပေါ်လေအထုမှုတွေကဒီမှာလက်တွေ့ကြတဲ့ရလကောင်းတွေကတော့ဖွက်လာမှာမဟုတ်ဘဲနဲ့ဒီလက်ရှိစစ်ကောင်စီရဲ့အချိန်ဆွဲအသာအွက်ပေါ့နော်အဲဆိုသူက2023ခုနှစ်မှာဒီတော့ဘယ်တစ်ခုလုပ်ဖို့ကြိုးပမ်းအားထုတ်မှုတွေရှိနေဒီထဲမှာအာဆီယံမျိုးပါသွားရင်တော့အာဆီယံကိုတိတ်ခါကိုဖြစ်ပါစေမှာပဲဒါကြောင့်တကယ်ရလကောင်းတွေထွက်နိုင်ဖို့ကိုလည်းဥတည်ပြီးတော့တစ်နှစ်တကြားပြည့်ပြည့်စုံစုံလေးစဉ်းစားထားတဲ့မဟာဗျူဟာမျိုးလုံလောက်စေတရားကိုပြန်ပြီးတော့ချမှတ်ပေးဖို့ကျွန်တော်ကတော့အာဆီယံကောင်းဆောင်မှုကိုအတွင်းနဲ့ပေါ့
အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးကတော့မြမရေးရာအချိန်ယူရမယ်သူ့အထူးကိုယ်စားလှယ်တက်တန်းအတွင်းမှာတော့ဖြည့်ရှင်းဖို့မဖြစ်နိုင်ဘူးလို့ဝန်ခံပြောကြားလိုက်ပါပြီအာဆီယံဘုံသဘောတူညီချက်၅ချက်ဟာအာဆီယံရေးဘော်အစည်းအဝေးမှာမြမစစ်ကောင်စီကောင်းဆောင်ကိုယ်တိုင်တက်ရောက်ဆွေးနွေးသဘောတူညီခဲ့တာပါဒီလိုသဘောတူညီခဲ့ပြီးမှအကောင့်တွေပေါ်ဖို့ပြက်ကွက်နေတာကိုအာဆီယံအနေနဲ့ဘာဆက်လုပ်မလဲဆိုတာမေးခွန်းထုတ်เสียဖြစ်လို့နေပါပြီ။ပိုပြီးဝမ်းနည်းเสียကောင်းတာကလူသားချင်းစာနာထောက်ထားတဲ့အကူအညီတွေမပေးအပ်နိုင်တာပါ။ဆရာနာသိမ့်ပြီးနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးဆောင်အရေးတွေဟာငါးသိန်းကျော်နေပါပြီ။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘာရှလက်ကမြန်မာနိုင်ငံရဲ့အခြေအနေဟာဖျို့ဖျဲဖြစ်နေပြီ။စီးပွားရေးဟာပြိုလဲလူဖြစ်နေပြီလို့တတိပေးထားပါတယ်။ဒါကြောင့်လူသားချင်းစာနာတဲ့အကူအညီတွေပေးအပ်နိုင်ဖို့အရေးတကြီးလိုအပ်လို့နေပါပြီ။လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံထဲမှာအများကြီးရောက်နေပါပြီ။ဒါ့ပြင်တိုက်ပွဲတွေဖြစ်နေလို့လူအပ်သူတွေထံပေးဖို့လို့မရဘူးဖြစ်နေတယ်လို့လည်းအာဆီယံအထူးကိုယ်စားလှယ်ကပြောပါတယ်။ဒါကြောင့်အာဆီယံအထူးကိုယ်စားလှယ်အနေနဲ့ခက်ခဲတဲ့တွေ့ဆုံဆွေးနွေးကိစ္စတွေအသာထားအောင်အနေဆုံးအဆင့်အနေနဲ့ဘုံသဘောတူညီချက်မှာပါဝင်တဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလူအပ်နေသူတွေထံအမြန်ဆုံးရောက်အောင်ပေးပို့နိုင်ဖို့ကိုတော့အရင်ဆုံးအောင်မြင်အောင်စွမ်းဆောင်သင့်လှကြောင်းပါခင်ဗျာ
။ဒီတင်နိုင်စီစဉ်ပြီးတော့မှန်အင်ဂျင်နဲ့ကုညီတင်ဆက်ပေးခဲ့တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းစီစဉ်ကိုနားဆင်ခဲ့ကြရတာပါ။ VOA American တန်ကတင်းနေကုန်ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မြမပြည်မပေးစာများကဏ္ဍကိုတင်ပြပေးပါမယ်။မအေးတန်တာကျော်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒေရေကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ Site ဆိုတဲ့ Facebook အကောင့်ပိုင်ရှင်က Messenger ကနေစာတို့လေးရေးလာတာပါ။မင်္ဂလာပါ VOA ရေးအနည်းအားပေးနေပါရင်တင်းနေလဲနေစဉ်ကြည့်ပါရင်စာလဲဖတ်ပါရင်တဲ့။စာရေးပြီးပြောလာပါရင်မောင်းအောင်ချစ်ဆိုတဲ့နောက်ထပ်အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOA အချိန်နဲ့တပြင်းညီသတင်းတွေကိုလူလူမိတ်ဆွေကလည်းကြည့်ဖြစ်ပါတယ်သတင်းမှန်တွေကြည့်ရလို့ကျေနပ်ပါတယ် VOA ကျေးဇူးပါတဲ့ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်မျိုးထွန်းဆိုတဲ့တောင်းရှင်ကတော့ VOA ခင်ဗျာကျွန်တော်မျိုးထွန်းပါအမြဲစောင့်ကြည့်အားပေးနေပါတယ်တဲ့မန္တန်းတော်နဲ့ဥကျော်ဇန်သားတို့တင်ဆက်တဲ့အစီအစဉ်တွေကိုပို့ပြီးတော့သဘောကျမိပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာလူသားတိုင်းဘဝအမှောင်ကျနေပြီလို့ခံစားရပါတယ်။ကျွန်တော်အပါဝင်ပါတဲ့။အများကြီးလည်းဆူတောင်းနေမိပါတယ်။အများဆုံးအေးချမ်းပါစီလို့တဲ့။ဒီတော့ရရှိရေးလာတာပါ။ပြိုရီအစီအစဉ်ကိုနားဆင်ပြီးရေးလာတဲ့တော့ရရှိနေတယ်မှာတော့မောင်ဝင်းဆိုတဲ့တော့ရရှိကကျွန်တော်ပြိုရီကအစီအစဉ်ထုတ်လွှင့်ပေးတဲ့တွေ့ဆုံမိန့်မြန်ရတဲ့ခုကိုနားဆင်ပြောသူအထူးစိတ်မကောင်းဖြစ်ရပါလေလို့အခုလိုရေးလာတာပ
ါမင်္ဂလာပါ VOA အဖွဲ့သားများကျန်းမာကြပါစေအမြဲအားပေးနားဆင်ရပါတွေ့ဆုံမိန့်မြန်တဲ့နေရာမှာအရန်စည်းစက်တည်ကြတဲ့ကိုကျော်ကျော်သိန်းတယောက်ရှင်နေကြီးဦးကြီးမြင့်နဲ့ ပြည်သူတွေရဲ့လက်ရှိဖြစ်ပျက်ခံစားရတဲ့အခြေအနေတွေကိုဆွေးနွေးရင်းစွန့်အားသွားတာနားထောင်ရင်းယနေ့မကောင်းဘူးဗျာအမှန်ပဲပြည်သူတွေရဲ့ခံစားချက်တွေပြောမပြတတ်တော့အောင်ဖြစ်နေပါတယ်ဘလောက်ရောက်ကြအောင်မလဲတော့မသိတော့ဘူးဝတ်ဆိုတာတကယ်ရှိရင်လဲမြန်မြန်လဲပါစေဗျာဗီအိုရဲ့ကျေးဇူးကြောင့်မြန်မာပြည်ရဲ့အခြေအနေကိုတည်ခွင့်ရတာပါအဖွဲ့သားများယောဂဗျာကင်းဝေးကြပါစေအားပေးလျက်ပါဗီအို
ခုလက်ရှိကမ္ဘာမှာဖြစ်ပေါ်ကြုံတွေ့နေရတဲ့ကမ္ဘာအရေးကြီးဆုံးအရေးခင်တစ်ခုလို့ပြောလို့ရတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ပွဲနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေရဲ့စာတွေကိုလည်းဝေဖန်ပေးချင်ပါတယ်နော်။ရှင်းမသွားရှင်သူကတော့နာမည်ကိုအမည်မဖော်ခြင်းနဲ့စကိုင်းတိုင်းသားတယောက်လို့ပဲဖော်ပြပေးပါဆိုပြီးရေးလာပါတယ်။သူကမင်္ဂလာပါဗျူရီခင်ဗျာလက်ရှိယူကရိန
ေးခင်ဗျာလက်ရှိယူကရိန်းပြဿနာနဲ့မြန်မာအခြေအနေတွေကိုနှိုင်းယှဉ်ဖော်ပြပြီးမြန်မာအရေးကိုလည်းကမ္ဘာစစ်ခုံမှာထိုးတင်ပြီးလှုပ်ဆဲကြမှာတယ်ဥပမာယူကရိန်းပြည်သူတွေဆစ်ဆောင်ကြတာကဘေးမှာလက်ခံပေးမဲ့နိုင်ငံတွေအများကြီးရှိတယ်လို့မြန်မာပြည်ရဲ့စီးပွားရေးဆောင်တွေကတော့ဘယ်အိမ်ကြီးချင်းနိုင်ငံကမှလက်မခံကြတဲ့အခြေအနေတွေနောက်ပြီးယူကရိန်းပြည်သူတွေအတွက်ညီအောက်ဘူဒါတွေမှာဘုံခိုလို့ရပေမဲ့မြန်မာပြည်သူတွေမှာအမှတ်မတင်လာရောက်ဘုံကျဲတာတွေရဟယင်တွေပေါ်ကနေပြစ်တက်တာတွေကြောင့်ဘာဘုံခိုခြင်းမှလှုပ်ချိန်မရတော့အရသာအများအပြားတည်ကြရတဲ့အကြောင်းတွေယူကရိန်းပြည်သူတွေစီးပွားရေးဆောင်ကြတာကကားအစီအကြီးနဲ့မောင်းထွက်သွားကြချိန်မှာမြန်မာပြည်သူတွေမှာတော့ဘာမှယူချိန်မရပဲအဝတ်တထည်တဲနဲ့တောတောင်တွေထဲအသက်လူပြေးနေရတာတွေဘာစားစရာမှလည်းမရတဲ့အတွက်တည်ဆုံးရတာတွေကိုကဘာတိအောင်ဖော်ပြပေးစီခြင်းပါတယ်
။မြမပြည်သူတွေနေနဲ့ဘလို့မှခိုးကိုးစရာမရှိပါဘူးဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။ Transfer ဆိုတဲ့တော်ရရှင်ကတော့ပထမဦးဆုံးပဲယူကရိန်းကိုလည်းကူညီထောက်ပံ့တယ်လို့မြန်မာနိုင်ငံကိုလည်းထောက်ပံ့ကြပါဆိုတော့အခုလိုပန်ကြားလာပါတယ်ရှင်
။ VOA ရေးဝိုင်းတော်သားတွေအားလုံးကျန်းမာပါစေလို့ဆုတောင်းလိုက်ပါတယ်။ VOA ကိုဆယ်တန်းကျောင်းသားဘဝ1985ခရစ်ကနားထောင်ခဲ့တာအခုပင်စင်စားနေပြီးကမ္ဘာကြီးကမြန်မာတို့ရဲ့ဒီမိုကရေစီရုံးကန်တိုက်ပွဲဝင်နေတာကိုယူကရိန်းကိုကူတဲ့ဆယ်ပုံတပုံလောက်ပဲအကူအညီပေးကြပါမြန်မာနိုင်ငံသားတွေဥပဒေမဲ့တတ်ဖြတ်တာခံရတယ်မိမထားကြပါနဲ့လို့ပြောပြပ
ါယူကရိန်းလောက်ကူညီတာတဲ့ဆယ်ပုံတပုံလောက်ကူညီရင်တို့မြန်မာနိုင်ငံအရေးတော်ပုံတော်တော်ကြီးကိုအဆင်ပြေပါလိမ့်မယ်ဆိုပြီးရေးလာတာဖြစ်ပါတယ်ဒီဖွင့်လာတဲ့တော်ရရှင်ရဲ့စာရီကိုလည်းဖော်ပြပေးကြပါရစေဒီကိုအမြဲတမ်းအားပေးနေပါတယ်ဆိုတော့ရေးလာတဲ့တော်ရရှင်ကတော့ကိုတာဖြစ်ပါတယ်သူကတော့ထိုင်းနိုင်ငံကိုသွားပြီးအလုပ်လုပ်တဲ့သူတွေအနေနဲ့သတိထားဖို့လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အခုလိုသတိပေးလာပါတယ်ရှင
် VOA ကိုအမြဲအားပေးနေပါတယ် PPC မြန်မာနဲ့ VOA မြန်မာကိုနားဆင်ဖို့အဖေကအမွေပေးခဲ့တာပါလူမှန်းတိတက်နားလေတဲ့အချိန်ကလေးကအဖေနဲ့အတူအားပေးလာခဲ့တာပါအခုဒီလဲထိုင်းနိုင်ငံမှာအလုပ်လုပ်နေရင်အားပေးနေပါတယ်တင်းဟာကျွန်တော်အသက်ဖြစ်နေလို့ပါအခုတော့ကျွန်တော်ထိုင်းမှာအလုပ်လာလုပ်ကြတဲ့သူတွေကိုဒီကနေပြောစရာရှိလို့ပါအခုဆိုရင်ထိုင်းထဲကိုခိုးဝင်လာတဲ့မြန်မာတွေအတွက်ရင်နာစရာအခိုက်အတန့်ဖြစ်နေတာပါအရင်ကတည်းကပိုတင်းကျပ်တဲ့ထိုင်းပြည်တွေနဲ့နေဆက်ကိုခိုးလန့်နဲ့သွားခဲ့သူပါမြန်မာငွေ10သိန်းအထက်13သိန်းအထက်ပေးရပြီးကျွန်ခံရမလားအဖမ်းခံရမလားပြန်ပို့ခံရမလားနဲ့ပွဲစားခေါ်လူကုန်ကူးအဖွဲ့ကလမ်းပြထွက်ပြေးတာအမျိုးမျိုးနှင်းရကျော်လမ်းလျှောက်ပြီးတော်တောင်နေကြမှာအစာရေစာငတ်ကြက်တာတွေမျိုးစုံကြုံရပါလေ။ညဘက်မှာခိုးဝင်ကြပြီးအင်းကနေထွက်ထိုင်းအရောက်ဆိုရင်ဆက်ရက်ဝန်းကျင်ကြပါတယ်။ကျွန်တော်ဒီမှာအထူးသတိပေးချင်တာကတော့ထိုင်းကိုမပြစ်မနေသွားရမယ်ဆိုရင်အေဂျင်စီနဲ့ပွဲသားတွေကိုအလွယ်တကူမယုံကြည်ကြပါနဲ့လို့လက်ဆောင်စကားပါချင်ပါတယ်။ကျေးဇူးတင်ပါတယ် VOA မြန်မာနိုင်ငံအမြန်ဆုံးအေဂျင့်တာယာနိုင်ပါစေဗျာ။
အဲ့တော့ထိုင်းမှာလူကုန်ကူးမှုနဲ့ကိုယ်တိုင်ကြုံတွေ့ရပါတယ်ဆိုတဲ့တော်ရရှင်သတိပေးလာတာဖြစ်ပါတယ်။လွမ်းဝေဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဒုက္ခဆင်းရဲတွေဖြစ်ပါတယ်ဆိုတော့နေ့စဉ်ကြုံတွေ့နေရတဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့ခုလိုရင်ဖွင့်လာပါတယ်
။မရှိဆင်းရဲသားတွေခုစီးတဆယ်သားကိုတထောင်ကျပ်နဲ့ဝယ်စားနေရပါတယ်။စံတပြီကို1800ကျပ်နဲ့ဝယ်စားနေရပါတယ်။ down to let the man say do lulet danzarile, dizer galan, contraungaya, sat eight, shit down chowtow. Tita Jebu set the mules about sung up eat ego, not down shit town net where donia bare, Dari bien janarile, and Yaji Shiva di Rebia. VOA Bamish News Kani, Kuni Dimbia Java, oh.
Thrashini, a bizarre girl, did about Dimare Yatimareno. Thrashini, Pobro, Gamo, simply needed to need Sana Mazilo, Sana Pivarishi. ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ဗီဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်အထူးချုပ်နေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အထူးရင်ယူဆချက်တွေရှင်းပွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် ဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မျက်ချက်တွေလာပြီးတော့ရေးနိုင်သလိုဗီဒီယိုမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညနေတနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို ဖိုးဘောကဗီအိုအက်ဒီမှာလည်းတွားပြီးတော့နားထောင်နိုင်သလိုဗီအိုအင်တာနက်ဆာမျက်နှာနဲ့ဖုန်းဘောကဗီအိုအက်ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ဗီအိုအက်နာမည်ကဗီအိုဘမ်းမီဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်ဆာမျက်နှာလိပ်စာကဗမ်းမီ.voanews.com ဖြစ်ပါတယ်။ကျမဧတနာကြပါဗီအိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြ
မိုက်တနာကျော်စီစီတင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီးတော့သတင်းတွေကတုဒအစီအစဉ်ကိုတင်ပြပေးပါအောင်မယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုဒရရစေဖို့မန်ညိုညိုလင်ကတင်ဆက်ပေးထားပါတယ်။ဒီဘက်မှာတော့ရုရှားနဲ့ယူကရိန်းအရေးသတင်းတွေမှာကြားနေကြရတဲ့နေတိုးဆိုတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ကြီးအကြောင်းကိုပြောပြပေးထားပါတယ်ခင်ဗျာ။
Combined navies, armies, and air forces, as the European democracies strengthen their ties with the USA and Canada by the signing of the North Atlantic Treaty.
NATO လို့အများသိကြတဲ့မြောက် Atlantic သဘောတူစာချုပ်အဖွဲ့ကြီးဟာဥရောပနဲ့မြောက် America ကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ NATO အဖွဲ့ကြီးကိုဖွဲ့စည်းတည်ထောင်ခဲ့တာအခုဆိုရင်23နှစ်ပြည့်သွားပါပြီ။1949ခုနှစ်ကအနောက်မဟာမိတ်နိုင်ငံတွေဝါရှင်တန်စာချုပ်ကိုလက်မှတ်ရေးထိုးပြီးတော့ဖွဲ့စည်းခဲ့ကြတာပါခြေခံထားတဲ့မူဝါဒကတော့စုပေါင်းကာကွယ်ဖို့အတွက်ဖြစ်ပြီးနေတိုးအဖွဲ့ကြီးပေါ်ပေါက်လာခဲ့ရတဲ့ရည်ရွယ်ချက်ကတော့အဖွဲ့ဝင်နိုင်ငံတွေအားလုံးနိုင်ငံရေးစည်းရေးပေါ်အခြေခံပြီးလုံခြုံမှုနဲ့လွတ်လပ်မှုတွေအမခံရရှိနိုင်မှုအတွက်ပါပဲလောလောဆယ်နေတိုးအဖွဲ့ဝင်နိုင်ငံပေါင်းကအမေရိကန်ပြည်အောင်စု Britain နဲ့ဥရောပသက်မက်ကနိုင်ငံတွေအပါအဝင်စုစုပေါင်းနိုင်ငံ၃၀ရှိပါတယ်နေတိုးအဖွဲ့စတင်ဖွဲ့စည်းခဲ့တဲ့1949ခုနှစ်တုန်းကဖွဲ့ဝင်12နိုင်ငံနဲ့ရှိတာပါအဲ့ဒီအချိန်မှာမြောက်အမေရိကတိုက်ကအမေရိကန်ပြည်အောင်စုကနေဒါနဲ့အများစုကတော့ဥရောပနိုင်ငံတွေဖြစ်တဲ့ဘယ်လ်ဂျီယမ်ဒိန်းမတ်ပြင်သစ်အိုက်စ်လန်အီတလီလူဇင်ဘတ်နယ်သာလန်နော်ဝေးပေါ်တူဂီနဲ့ယူနိုက်တက်ကင်းဒမ်းတို့ဖြစ်ပါတယ်အဲ့ဒီနောက်1952ခုနှစ်မှာဂရိနဲ့တူရကီတို့ပါဝင်လာခဲ့ကြပြီး1955မှာတော့ဂျာမနီကအဖွဲ့ဝင်ဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်1980နှစ်မှာစပိန်1999မှာချက်ရီပပ်ဘလစ်ဟန်ဂေရီနဲ့ပိုလန်2004ခုနှစ်မှာဘူလ်ဂေးရီးယားအက်စတိုးနီးယားလက်ဗီးယားလစ်တူရေးနီးယား
Romania, Slovakia, Slovenia တို့ ဟာ အဖွဲ့ ဝင် နိုင်ငံ တွေ ဖြစ် ခဲ့ ပါတယ်. 2009 ခုနှစ် မှာ တော့ Albania နဲ့ Croatia တို့ ပါဝင် လာ ပြီး 2019 ခုနှစ် မှာ Montenegro နဲ့ နောက်ဆုံး 2020 မှာ မြောက်ပိုင်း Macedonia တို့ ဟာ NATO အဖွဲ့ ဝင် တွေ ဖြစ် လာ ကြ ပါ တယ်. NATO အဖွဲ့ ဝင် နိုင်ငံ ဖြစ် ရေး ဟာ နိုင်ငံ တွေ ဟာ မိမိ သဘော ထား ဆုံးဖြတ် ချက် နဲ့ ပါဝင် နိုင် ကြ တာ ပါ. တခြား အရှေ့ ဥရောပ နိုင်ငံ တွေ ဖြစ် တဲ့ Bosnia, Herzegovina, Ukraine နဲ့ Georgia နိုင်ငံ တွေ က လည်း NATO အဖွဲ့ ဝင် ဖြစ် ရေး အတွက် ဂျိုးပန်း အဆို ပြု နေ ကြ တာ ဖြစ် ပါ တယ်. NATO အဖွဲ့ ကြီး တိုး ချဲ့ လာ မှု ပေါ် Russia က အမြဲ မပြတ် ဆောင် ကြည့် နေ ပြီး NATO နဲ့ Russia ဟာ အခြေ ခံ ဖြစ် မှု တွေ လည်း ရှိ နေ ခဲ့ တာ ပါ.NATO အဖွဲ့ ကြီး ရဲ့ အဓိက ရုံး ဆက် ရာ နေရာ က တော့ Belgium နိုင်ငံ Brussels မြို့ မှာ ဖြစ် ပါ တယ်. ဂျာနယ် ချီ ရဲ့ အစိုးရ တာဝန် ရှိ သူ တွေ စစ်ဖက် နဲ့ အရက် ဖက် က ကျွမ်း ကျင် သူ တွေ ဟာ ရုံး ချုပ် ကို လာ ရောက် ကြ ပြီး သတင်း အချက် လက် ဖလှယ် တာ တွေ ဆုံးဖြတ် ချက် တစ်ခု ခု ချ ဖို့ အတွက် လိုအပ် တဲ့ အခါ အကြံ ပြု ပြီး အယူ အဆ ဝင် ညှ တာ တွေ ကို NATO ရုံး ချုပ် မှာ ရှိ တဲ့ တာဝန် ခံ တွေ နိုင်ငံ တစ်ခု ချင်း စီ က ကိုယ်စားလှယ် တွေ နဲ့ ခရစ်စတန် ဆွေးနွေး မှု တွေ ပြုလုပ် ကြ ပါ တယ်. စစ်အေးကာလတွေအတွင်းကတော့ NATO အဖွဲ့ ကြီး ရဲ့ စီးရေး လှုပ်ရှားမှုတွေ မရှိ ခဲ့ ပေမဲ့ Bosnia နဲ့ Herzegovina အရေး Kosovo အရေး တွေ မှာ NATO အဖွဲ့ ကြီး ဟာ စီးရေး အရာ ထဲထဲ ဝင်ဝင် ပါဝင် လှုပ်ရှား ခဲ့ ပါတယ်. အဲ့ဒီနောက် Afghanistan အရေး မှာ လည်း နိုင်ငံ တကာ လုံခြုံမှု အကူအညီ ပေးရေး တပ်ဖွဲ့ အနေနဲ့ ပါဝင် ခဲ့ ပါတယ်. NATO အဖွဲ့ ကြီး အနေနဲ့ သူတို့ ရဲ့ အဖွဲ့ ဝင် နိုင်ငံ တွေ ရဲ့ အရေး ကိစ္စ တွေ သာမကအခု ဆို ရင် အဖွဲ့ ဝင် နိုင်ငံ မဟုတ် တဲ့ တခြား ကမ္ဘာ ဒေသ တချို့ က နိုင်ငံ တွေ နဲ့ ပါ လက် တွဲ ပူးပေါင်း ပြီး နိုင်ငံ ရေး စီရေး ဆိုင်ရာ ကိစ္စ တွေ ကို လိုအပ် တယ်လို့ ဆောင်ရွက် နေ ပြီ ဖြစ် ပါ တယ်.
မညညိုလင် စီစဉ် တင် ဆက် တဲ့ သတင်း တွေ က တုဒ္ဒ အစီအစဉ် ကို 나ချင် ခဲ့ ကြတာ ပါ ခင်ဗျာ. ခု ဆက် ပြီး တော့ ကမ္ဘာ တစ်လွှားက ထူးခြား တဲ့ သတင်း လေး တွေ ကို လည်း တင် ပြ ပေးပါ အောင် မယ်. ထိုင်းနိုင်ငံ မကောက် မြို့ က အသင့် စား ခောက် ဆွဲ ဆိုင် တစ်ဆိုင် ဟာ လူ တွေ ကြား ရေ ပန်း စား နေ ပါ တယ်. အမေရိကန် နိုင်ငံ ရှီကာဂို မြို့ အခြေ စား အရုပ် ကုမ္ပဏီ တစ်ခု က ထုတ် လုပ် တဲ့ ယူကရိန်း သမ္မတ ဇလန်စကီ ပုံ တူ လက်ကို အရုပ် ကလေး တွေ လူ ကြိုက် များ ရောင်း နေ ရ ပါ တယ်. ဒီလို ကမ္ဘာ တစ်လွှားက ထူးခြား တဲ့ သတင်း လေး ကို ကိုငင်း ညာ နဲ့ မခင် ဖြူ ထွေးတို့ က တင် ပြ ပေး ထား ပါ တယ် ခင်ဗျာ.
ဘန်ကောက်မြို့ကအသင့်စား ခောက်ဆွဲ ကျောက်ဆိုင် တစ်ဆိုင်ဟာ လူငယ်တွေကြား ရေလန်း စား နေ ပါတယ်. ဘန်ကောက်မြို့ shopping mall တစ်ခု မှာ ဖွင့် ထား တဲ့ good noodles ဆိုတဲ့ design ဟာ ပြီးခဲ့တဲ့ နှစ် အောက်တိုဘာလ မှာ စ ဖွင့် ခဲ့ တာ ပါ. အာရှ တလွှားက Indonesia, ကျန်ကိုရီးယား, တရုတ် ထိုင်ဝမ် နဲ့ Hong Kong ခောက်ဆွဲ ကျောက် အမျိုးအစားပေါင်း 80 ကျော် ရယူ ပြီးတော့ ဆိုင်မှာ တခါတည်း ရေနွေး နဲ့ ချက်ပြီး ထိုင်စား နိုင် ပါတယ်. ခောက်ဆွဲ ကျောက် တစ်ထုပ်ကိုတော့ ထိုင်းဘတ်ငွေ 6 ဖက်ကနေ 250 အထိ ကျတဲ့ ခောက်ဆွဲ ကျောက် အမျိုးမျိုး ရှိ ပါတယ်. ခောက်ဆွဲကျောက်တွေဟာ စီးတက်တာလွယ်ကူပြီး အရသာရှိတဲ့ အာရှတလွှားမှာ ရေလန်းစားတဲ့ အစားအစာတစ်မျိုးဖြစ်ပါတယ်. ဒါပေမဲ့လည်း အဓိကဟာရတက်တွေ မပါဝင်တဲ့ အတွက် ဒါတွေကို အများကြီး မစားသင့်ဘူး လို့ ကျန်းမာရေး ပညာရှင်တွေက သတိပေး ထားတာ ပါ. ကိုဗစ် ခရီးရောဂါကာလ အတွင်း ဘန်ကောက်မြို့မှာ ရှိတဲ့ store site တွေမှာ ရနိုင်သမျှ ခောက်ဆွဲကျောက် အမျိုးမျိုးကို လိုက်ဝယ်ခဲ့ ပြီးတဲ့ နောက် အမျိုးပေါင်း 350 ကျော် တွေ့ခဲ့ရတဲ့ အတွက် အခုလို ခောက်ဆွဲ 6 ဆိုင် design ဖွင့်ပြတဲ့ အကြောင်း design ရဲ့ managing director ဖြစ်သူက ပြောပါတယ်ရှင်
လေးလာ ပကြီး ရေးဆွဲတဲ့ ရုရှား အနုပညာရှင် တယောက် နဲ့ ယူကရိန်း နိုင်ငံသား အင်ချမ်မြေ ပိုင်ရှင် တဦး ပူးပေါင်းပြီး အင်ဒိုနီးရှား နိုင်ငံ ဘာလီ ကျွန်းပေါ်က အဆောက်အဦးတွေ ပေါ်မှာ ပကြီး တွေကို ငိမ့်ညမ်းရေးနဲ့ အတူ လက်တွဲ နေထိုင်ရေး သတင်းစကား အဖြစ် ဖန်တီးလိုက်ပါတယ်. 960 ကုဗမီတာ အကျယ်ရှိတဲ့ အဆောက်အဦး 9 ခုရဲ့ အမိုးတွေ ပေါ်မှာ ညီညွတ်တဲ့ ကဘာ ဆိုတဲ့ စကားလုံးကို ရုရှား, ယူကရိန်း, အင်္ဂလိပ် တရုတ် ပြင်သစ် အင်ဒိုနီးရှား ဘာသာစကား 6 မျိုး နဲ့ စကားလုံးကြီး တွေကို ရေးသားလိုက်တာ ပါ. ဒါကနိုင်ငံရေးကြေညာချက်တစ်ခုမဟုတ်ပါဘူး. ငြိမ်းချမ်းမှု, လူမှုရေး, လူတွေအကြောင်း တင်းတင်းမြတ်မြတ်လက်တွဲပြီး အနာဂတ်မှာအတူနေထိုင်နိုင်အောင် ဖန်တီးဖို့ သတင်းစကား တစ်ခုပါလို့ လေးလပကြီး ရေးဆွဲတဲ့ ရုရှား ပကြီးဆရာ Prakash Lampas က writer သတင်းကို ပြောပါတယ်. ပြီးခဲ့တဲ့ ဒီဇင်ဘာလ ကတည်းက အင်ဒိုနီးရှား နိုင်ငံ ဘာလီ ကျွန်းမှာ ရောက်နေတဲ့ Lampas က ယူကရိန်း မိတ်ဆွေ တချို့နဲ့ ပူးပေါင်းပြီး ယူကရိန်းကို ရုရှား မကျူးကျော်ငင် ကတည်းက အခုလို ခေါင်းမိုးတွေ ပေါ်မှာ စာရေး ရေးဖို့ စီစဉ် လှုပ်ဆောင်ခဲ့တာပါ. အခုတော့ သူတို့ ဖန်တီးတဲ့ အနုပညာက ပိုပြီး အတိတ်ပဲ ရှိလာတယ် လို့ ပြောပါတယ်. အင်ဒိုနီးရှား မှာ နေထိုင်တာ 6 နှစ် ရှိနေပြီ ဖြစ်တဲ့ ယူကရိန်း နိုင်ငံသား အစာဦးပိုင်ရှင် Alex Stefan က လည်း ဒီ အနုပညာ ဟာ သူ့ရဲ့ တန်ဖိုးထားမှု ဖြစ်တဲ့ သွေးစည်း ညီညွတ်တဲ့ ကဘာ အဖြစ် လက်တွဲ နေထိုင်နိုင်ဖို့ အရေးကြီးတယ် ဆိုတာ ပြသလိုက်တာ လို့ ပြောဆိုခဲ့ပါတယ်.
အမေရိကန် ပြည်ထောင်စု ရှီကာဂို မြို့ အခြေစိုက် အရုပ် ကုမ္ပဏီ တစ်ခု က ယူကရိန်း သမ္မတ ဇလန်စကီ ပုံ တူ လက်ကို အရုပ် ကလေး တွေ လူ ကြိုက် များ အယောင် တွက် နေ ပါတယ်. ယူကရိန်း သမ္မတ အရုပ် နဲ့ အတူ ယူကရိန်း အလံ တက် ထား တဲ့ Molotov cocktail မီးလောင် နဲ့ ပလင်း တွေ ကို လည်း တွဲ ရောင်း ပြီး နှစ် ခု စလုံး အယောင် တွက် နေ တာ ပါ.
Citizen Brick Company ကထုတ်လုပ်တဲ့ Ukraine သမ္မတပုံသူအယုတ်ကလေးတွေကရတဲ့အမျက်ငွေတွေကိုလည်း Ukraine ပြည်သူတွေကိုကူညီဖို့ပို့ပေးခဲ့ပါတယ်။လက်ကူကုမ္ပဏီကတရားဝင်ထုတ်လုပ်တာမဟုတ်တဲ့သမ္မတပုံသူအယုတ်ဈေးနှုန်းကတော့ဒေါ်လာ100ဖြစ်ပြီး Ukraine အလံပါ Molotov Cocktail ပလင်းတစ်လုံးကတော့ဒေါ်လာ20ဖြစ်ပါတယ်။အရေးအတွက်ဘလောက်ရောင်းချခဲ့ရပြီလို့ကုမ္ပဏီဘက်ကမပြောပေမဲ့ Ukraine ပြည်သူတွေအတွက်ရပုံငွေဒေါ်လာ300,000,000လောက်ရှာပေးပြီလို့ပြောပါတယ်။ရောင်းရလုံးတဲ့အတွက်ပစ္စည်းတွေပြတ်တောက်ကုန်ပြီး Ukraine အရေးကိုကူညီချင်တဲ့သူတွေအနေနဲ့လည်းဒီပစ္စည်းတွေကိုဝယ်ယူရုံနဲ့မကအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုတိုက်ရိုက်လှူဒန်းကြမယ်လို့မျှော်လင့်တဲ့အကြောင်းလဲကုမ္ပဏီပိုင်ရှင်ဂျိုးထာဖီယာကပြောပါတယ်။ Ukraine နိုင်ငံသားအမြောက်များကလည်းသူ့ကိုဆက်သွယ်လာကြပြီးအခုလောလောဆယ်မှာတော့Ukraine ဒုက္ခသည်ခရီးငယ်တွေအထက်လည်းအယုတ်တချို့ကိုခြံထားတဲ့အကြောင်းထာဖီယာကပြောပါရဲ့ရှင
်။နီလောင်ဒဏ်ရာတွေဒါမှမဟုတ်ခန္ဓာကိုယ်မှာထိခိုက်ဒဏ်ရာတွေရခဲ့တဲ့ဗရာဇီးနိုင်ငံကအမျိုးသမီးတချို့ကတော့သူတို့ရဲ့အမာရွတ်တွေပေါ်မှာစိတ်မင်ကြောင်တွေထိုးပြီးအနာကိုတက်တူးအလှပုံအဖြစ်ပြောင်းလဲနေကြပါတယ်။ဆာပယ်လိုမြို့ကစိတ်မင်ကြောင်အမှုပညာရှင်ကာရလာမန်ဒီစ်ကလက်ပြပန်းပွင့်တဲ့တလိမ့်ဆန်ပုံလေးတွေနဲ့အမာရွတ်တွေကိုပုံပြောင်းပေးနေတာဖြစ်ပြီးတော့အမျိုးသမီး150လောက်ကိုတက်တူးထိုးပေးပြီးပြီလို့သူကပြောပါတယ် We are diamonds ငါတို့ကစိန်ပွင့်နေဖြစ်တယ်ဆိုတဲ့ project လုပ်ငန်းကိုလုပ်ကိုင်နေတာဖြစ်ပြီးတော့အိမ်တွင်းအကြမ်းဖက်မှုတွေမော်တော်ယာဉ်မတော်တဆမှုတွေဖျားနာတာကနေလွတ်မြောက်လာသူအမျိုးသမီးတွေအနေနဲ့သူတို့ကိုသူတို့ယုံကြည်စိတ်ပြန်ရလာအောင်ကူညီပေးတဲ့လှုပ်ဆောင်မှုတစ်ခုလည်းဖြစ်ပါတယ်တက်တူးအခမဲ့ထိုးခွင့်ရဖို့အတွက်ထိုးလို့သူအမျိုးသမီးတွေအနေနဲ့ကိုအကြောင်းကိုပြောရမှာဖြစ်သလိုဓာတ်ပုံတွေကိုလည်း online website ကနေတဆင့်ပေးပို့ရမှာပါတက်တူးပညာရှင် Mandis အတွက်ဒီလုပ်ငန်းဟာအမျိုးသမီးတွေရဲ့ဘဝကိုပိုကောင်းအောင်ပြောင်းလဲပေးနိုင်တာကြောင့်သူ့ရဲ့ကူညီခြင်းစိတ်ကိုခြေနဲ့စီတယ်လို့ပြောပါတယ်ခင်ဗျာ
ကိုညဉ့်ညနဲ့မခင်ဖြူထွေးတို့တင်ဆက်ပေးခဲ့တဲ့ကပတ်တလွားကထူးခြားဆန်ပြသတင်းလေးတွေကိုနားဆင်ကြကြရပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကာလတွေကတော့ဒီလောက်ပါပဲဗီအိုအမေရိကန်တန်ရဲ့တင်းနေငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်ပါခင်ဗျာကျမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးနေသူတွေကိုအမြင့်ပြတ်ချင်မုန်းသွားမယ်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြည်တော်မှာဒီကနေ့ပြုလုပ်တဲ့တပ်မတော်နဲ့စစ်ရေးပြအခမ်းအနားမှာပြောဆိုသွားပါတယ်။မြန်မာစစ်တပ်အနေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ညီညာရေးလုပ်ငန်းစဉ်တွေကိုဆက်လက်ဖော်ဆောင်သွားမှာဖြစ်ပေမဲ့လို့အကျမ်းဖက်အဖွဲ့တွေနဲ့တော့ဆွေးနွေးစရာမရှိဘူးလို့လည်းပြောဆိုထားပါတယ်။မြန်မာစစ်ကောင်စီအနေနဲ့အကျမ်းဖက်မှုတွေကိုရပ်ဆိုင်းပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်ဖို့အမေရိကန်အပါအဝင်နိုင်ငံပေါင်း20ကဒီကနေ့ကြားရောက်တဲ့တပ်မတော်နေ့မှာတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်တပ်ဖြတ်ခံရသူတွေကိုဒီကနေ့မှာအောက်မေ့သတိရကြောင်းလည်းဖော်ပြထားတဲ့အဲ့ဒီပူးတွဲကြေညာချက်မှာအမေရိကန်၊ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊နယူးဇီလန်၊တောင်ကိုရီးယား၊ယူကရိန်းအပါအဝင်တိုင်းပြည်20နဲ့ဥရောပသမ္မဂတို့ပါဝင်ကြပါတယ်ခင်ဗျာ။ BIMSTEC လို့အတူအဖျင်းသိကြတဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနှိပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးကိုအလဲကျဥက္ကဋ္ဌသတိနိုင်ငံနိုင်ငံရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံသားရေးဝန်ကြီးတက်ရောက်မှာဖြစ်ပြီးဒီအစည်းအဝေးကိုမတ်လ28ရက်ကနေ30ရက်နေ့ထိကျင်းပမှာဖြစ်ပါတယ်။အခုလိုဖိတ်ကြားတာကြောင့် BIMSTEC ရဲ့မူဝါဒကအာဆီယံရဲ့မူဝါဒနဲ့ကွဲပြားသွားစေတာလည်းဖြစ်ပါတယ်။မြန်မာကိုအထူးကြံထားတဲ့ဆက်ဆံလုတ်ကင်နာကပို့ကောင်းပါတယ်လို့သတိနိုင်ငံနိုင်ငံသားရေးဝန်ကြီးအငိမ့်စားရေတပ်ဗိုလ်ချုပ်ကြီးကပြောပါတယ်ခင်ဗျာ။ယူကရိန်းပေါ်ကျူးကျော်ခဲ့တဲ့အတွက်ရုရှားကိုပြင်းပြင်းထန်ထန်ရှုတ်ချပေမဲ့အမေရိကန်ကရုရှားသမ္မတကိုဖြုတ်ချဖို့ကြိုးစားမှာမဟုတ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်။အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကအဲ့ဒီလိုရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေနေညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လုံခြုံဆန္ဒတွေကိုအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.